နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အမေရိကန်ကိုလာရောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဖိတ်ကြားချက်ကိုပို့ဆောင်ထားပြီးဖြစ်ကြောင်းအမေရိကန်ဆိုင်ရာမြန်မာသံတမန်ကြီးကအတည်ပြုပြောဆိုပါရယ်လူသားရေးမြင့်ဖွံ့ဖြိုးရေးကိစ္စကိုအဓိကထားဆွေးနွေးမယ်အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံအနေနဲ့ပါရီမျှော်လင့်နိုင်မှာတဲ့မတ်သိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
အမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိတဲ့အမေရိကန်အာဆီယံအထူးထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားတာပါဒီဖိတ်ကြားချက်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုပို့ထားပြီးဖြစ်ကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုအတည်ပြုပြောဆိုပါတယ
်အမေရိကန်သမ္မတထရန့်ပါနေပြီးတော့အာဆီယံကောင်းဆောင်တွေကိုဖိတ်ကြားထားတဲ့ကိစ္စကတော့ပြီးခဲ့တဲ့နှစ်ဘန်ကောက်မှာကျင်းပတဲ့နိုဝင်ဘာလကဘန်ကောက်မှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးမှာသူ့ရဲ့ကိုယ်စားတက်တဲ့မျိုးသားလုံချုံရင်းဆရာရှိရောဘတ်အိုဘရိုင်းယန်နေပြီးတော့အာဆီယံကောင်းဆောင်တွေကိုသူကနေပြီးတော့ဖိတ်ထားတဲ့ဖိတ်ကြားထားတဲ့ဖိတ်စာကိုနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမေရိကန်ဝါရှင်တန်မှာခြေစိုက်တဲ့အာဆီယံသမတ်တွေကိုလည်းအင်ဂျူရောကအရာရှိရင်ဆက်နေပြီးတော့ကိုယ့်ရဲ့နေတော့ကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့အမေရိကန်ဘက်ကလေးထားတယ်အာဆီယံဘက်ကနေပြီးတော့တုံ့ပြန်မျိုးမှုကိုသူတို့စောင့်မျှော်နေပါတယ်ဆိုပြီးတော့ကျွန်တော်တို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့နေပြီးတော့တရင်ပို့ပြီးနေပြီးတော့ပြန်ပြချက်တွေကိုကျွန်တော်တို့စောင့်နေပါတယ်
အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားချင်းပါမယ်အထူးထိပ်သီးဆွေးနွေးပွဲမှာတော့လူသားရင်းမြစ်ဖွံ့ဖြိုးရေးကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့လည်းအမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းကပြောပါတယ
်ကျွန်တော်တို့ကိုအင်ဗျူတော်ကနေပြီးတော့ရှင်းပြခဲ့တဲ့နေရာတော့အခုနှစ်လာမယ့် US ASEAN Special Summit ရဲ့သူအဓိကဆွေးနွေးမယ့်ကိစ္စအားတဲ့human capacity human development ကိစ္စနဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်တဲ့ဆိုလိုတာကတော့အမေရိကန်နိုင်ငံဆိုလို့ရှိရင်ဒီလူသားရေးမြစ်ဖွံ့ဖြိုးတိုးတက်မှုအတွက်ကိုသူတို့အင်မတန်လေးထားတယ်ဆိုတဲ့အားကိုပြောမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcier ကဇန်နဝါရီလ9ရက်နေ့ကရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနမှာအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအထူးဟောပြောချက်မှာတော့အမေရိကန်ဘက်ကမြန်မာနိုင်ငံအပေါ်အကူအညီတွေထပ်တိုးပေးမယ်အကြောင်းအခုလိုထည့်သွင်းပြောဆိုပါတယ
် Just last month the president signed a new budget which actually significantly increases our bilateral assistance to Myanmar so we now provide more assistance to Myanmar than to any other country
မြန်မာနိုင်ငံအတွက်အကူအညီအထောက်အပံ့တွေတိတိကျကျတိုးမြင့်ထားတဲ့အသုံးစရိတ်ကိုပြီးခဲ့တဲ့လတုန်းကပဲသမရလက်မှတ်ရေးထိုးခဲ့ပါတယ်ဒါကြောင့်လည်းအခုဆိုရင်အခြားအရှေ့အာရှအရှေ့နဲ့တောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံကိုအကူအညီတွေပို့ပြီးပေးနိုင်မှာဖြစ်ပါတယ်။အသစ်ထောက်ပံ့ကူညီတဲ့ရန်ပုံငွေမှာဆိုရင်လက်ရှိအစီအစဉ်တွေကိုဆက်ပြီးဆောင်ရွက်မဲ့အပြင်ပညာရေးကဏ္ဍတွေပါတိုးချဲ့နေပါတယ်။မကြာသေးခင်ကပဲလင်ကွန်ပညာတော်ရင်စုအစီအစဉ်လို့ခေါ်တဲ့အစီအစဉ်တစ်ခုစတင်ခဲ့ပြီးမြန်မာကျောင်းသားတရားကိုအမေရိကန်ပြည်ထောင်စုမှမဟာပွဲတင်ကြားဖို့ဆေလွတ်မှာဖြစ်ပါတယ်။ဒီလူတရားကိုပညာသင်စေအပြည့်အဝကြားခံမှာဖြစ်ပါတယ်။နောက်ပြီးဒီမှာအင်္ဂလိပ်စာလာပြီးသင်ကြားပေးဖို့အတွက်အမေရိကန်ကနေ Peace Corps အဖွဲ့ဝင်40ဒါမှမဟုတ်45ယောက်ပါမယ့်အဖွဲ့တစ်ခုဒီလာထဲမှာပဲရောက်လာဖို့ရှိပါတယ
်။လက်ရှိမှာတော့မြန်မာနိုင်ငံတွင်းကမြို့တချို့မှာအင်္ဂလိပ်စာသင်ကြားပေးနေတဲ့ American Peace Corps အဖွဲ့ဝင်90ကျော်ရှိနေပြီးဒီအစီအစဉ်ကနှစ်နိုင်ငံလုံးအတွက်အကျိုးရှိစေတယ်လို့လဲတန်မတ်ကြီးကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းမှာတာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အမေရိကန်ကုမ္ပဏီတွေကိုအစိုးရကဆက်ပြီးတိုက်တွန်းအားပေးနေကြောင်းလဲတန်မတ်ကြီးမှာဆီကရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနအထူးဟောပြောချက်မှာထည့်သွင်းပြောပါတယ်။အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကတော့အမေရိကန်ရဲ့အကူအညီကိုကြိုဆိုတဲ့အကြောင်းပြောပါတယ်။
မြန်မာနိုင်ငံကတော့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်အရေးကြီးတဲ့နိုင်ငံဖြစ်တယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုမှာလည်းအမေရိကန်နိုင်ငံဟာဆိုလို့ရှိရင်အများကြီးကျွန်တော်တို့ကိုထောက်ပံ့ပေးနိုင်တယ်လို့ကျွန်တော်ယူဆပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဆီယံထိပ်သီးညီလာခံကို2018ခုနှစ်နဲ့2019ခုနှစ်မှာမတက်ရောက်ခဲ့ပဲ အခု2020ပြည်နှစ်မှာအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုပထမလေးလာတာအတွင်းအမေရိကန်မှာကျင်းပဖို့ပြီးခဲ့တဲ့2019ခုနှစ်တုန်းကသူ့ရဲ့လုံခြုံရေးအကြံပေးပုဂ္ဂိုလ်အနေနဲ့တဆင့်အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားထားတာလည်းဖြစ်ပါတယ်